အခုဆက်ပြီးတော့ဒီ NCA သဘောတူစာချုပ်ကိုပြည့်ပြည့်သွားပြီဆိုပြီးတော့ဒီမှာလက်မှတ်ရေးထိုးထားတဲ့၃ဘွဲကထုတ်ပြန်တဲ့သတင်းကိုလည်းပြောပြပေးချင်ပါတယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေ2015ခုနှစ်ကလက်မှတ်ရေးထိုးခဲ့ကြပေမဲ့လို့အခုခါမှာတော့ဒီ NCA စာချုပ်ဟာ2021စစ်တပ်အာဏာသိမ်းပြီးကတည်းကပြည့်ပြည့်သွားပြီဆိုပြီးတော့ကရင်မျိုးသားအစည်းအရုံး KNU နောက်ချင်းမျိုးသားတပ်ဦး CNF နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးစတဲ့ဒီအဖွဲ့သုံးဘွဲကကြေညာချက်ထုတ်ပြန်လိုက်တာပါဒီအကြောင်းကိုတော့အထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးရမှာအဓိကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးဖြစ်တဲ့ KNU ပြည်အမျိုးသားအစည်းအရုံးကတော့စစ်တပ်ကအာဏာသိမ်းပြီးကတည်းကNCA စာချုပ်ဟာပြည့်ပြည့်သွားပြီဖြစ်ကြောင်းတရားဝင်ကတော့2023ခုနှစ်တည်းမှာကြေညာထားပြီဖြစ်ကြောင်းအခုအခါမှာတော့၃ဘွဲ့ပေါင်းပြီးထုတ်ပြန်ရတာဖြစ်ကြောင်း KNU ရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလဲစီကအခုလိုပြောပါတယ
်ဖေဝါရီလ၁ရက်နေ့မှာပြည့်သွားတာ Okay ကျွန်တော်တို့အဲ့ဒါကိုတရားဝင်အောင်ဘောနော်အစ်တီတဲ့နေရာမှာကတော့ကျွန်တော်တို့2023 August လ၁ရက်နေ့မှာအဲ့တော့တရားဝင်ပြည့်ပြည့်လို့ဆိုတာကျွန်တော်ထုတ်ပြန်တာဖြစ်ပါတယ်ခင်ဗျ။ NCA ရပြည့်ပြည့်သွားပြီ။သူတစ်ဖြင့်ကျွန်တော်တို့ KNU ဘက်ကိုအခြေခံပြီးပြောသွားခဲ့တာဖြစ်တယ်။လူတော်များလည်းပဲဒီနှစ်စိတ်မှန်မှာကအဖွဲ့သုံးဘွဲ့လောက်ကလည်းဒီလိုပဲကျန်တဲ့နှစ်ဘွဲ့ကလည်းဒီလိုပဲနေတဲ့အပေါ်မှာဒီလိုပဲကျွန်တော်ထုတ်ပြန်ရခြင်းဖြစ်ပါလေလို့
။တနင်္ဂနွေလို့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုအကောင့်ထည့်ဖော်ဖို့ဆိုတာစစ်တပ်က2021ခုနှစ်အာနာသိမ့်ပြီးကလေးကရက်တန်သွားတာဖြစ်ကြောင်းကိုမြန်မာနိုင်ငံလုံးဆိုင်ရာတောင်းသားများဒီမိုကရက်တစ်တပ်ဦး ABS ကပြောရေးဆိုခွင့်ရှိသူရဲဘော်စန်နီကလည်းအခုလိုပြောပါတယ
်။ CNCA ကောင်ထဲဘုံမှုလည်းဘာမှလုံးလို့မရဘူး။ဒီကတော့2021ခုနှစ်ဖေဖော်ဝါရီလ3ရက်နေ့စစ်တပ်ကအာနာသိမ့်လိုက်ပြီးတဲ့နောက်ပိုင်းမှာ NCA ရဲ့အကောင့်ထဲဘုံမှုတွေလည်းအကုန်လုံးရက်တန်သွားပါပြီ။နောက်တစ်ခုကတော့ NCA ကဟိုစစ်တပ်တစ်ခုတည်းနဲ့လက်မှတ်ထိုးတာမဟုတ်ဘူးကြာကျွန်တော်တို့လွတ်တော်ပါမယ်အဲအစိုးရပါမယ်တပ်မတော်ပါမယ်နောက်တိုင်းသားတော်လှန်ရေးဖွဲ့စည်းတွေပါမယ်နောက်နိုင်ငံရေးပါတီတွေရဲ့ခြေမောက်အဲနောက်ပြီးတော့နိုင်ငံတကာအသိသက်တွေခြေမောက်မှာအာထုတ်ခဲ့ကြတဲ့စာချုပ်ပေါ့နော်အဲနောက်ပြီးတော့ဒီနေ့ဖြစ်တည်နေတဲ့အခြေအနေရဆိုလို့ရှိရင်လည်းအဲဘာမှမဆက်ပွားလို့မရတော့တဲ့အခြေအနေရောက်သွားပါပြီ
KNU ပါဝင်အဖွဲ့၃ဖွဲ့ကဘုံနိုင်ငံရေးရည်မှန်းချက်တွေချမှတ်ရမှာစစ်တပ်အာဏာသိမ်းမှုကိုဖယ်ရှားပြီးနိုင်ငံရေးမှာစစ်တပ်ပါဝင်မှုအဆုံးသတ်ဖို့စစ်တပ်ကိုပြန်လည်ဖွဲ့စည်းပြီးအယက်သားအစိုးရလက်အောက်မှာထားရှိဖို့အားလုံးလက်ခံနိုင်တဲ့ Federal Democracy နဲ့အခြေခံထားတဲ့ဖွဲ့စည်းပုံအစ်စ်ကိုရေးဆွဲဖို့စတဲ့အချက်တွေပါဝင်ပါတယ်။ဒီထဲမှာအင်အားကြီးဆုံးကရင်လက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNU ဟာ2012ခုနှစ်မှာအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်မှာတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့တာပါအခုဆိုရင်၈နှစ်နီးပါးကြာတဲ့ကာလအတွင်းမှာနိုင်ငံရေးရည်မှန်းချက်တွေရရှိခဲ့ပါသလားလို့မေးတဲ့အခါမှာတော့ KNU ရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလဲစီကအခုလိုပြောပါတယ
်ပုံပွင့်လေးလေးကျွန်တော်တို့ပြောမယ်ဆိုရင်ကျွန်တော်တို့လိုချင်တဲ့နိုင်ငံရေးရည်မှန်းချက်ပါစိတ်စားတစ်ခုမှမရရှိဘူးဆိုတာကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျာ
စစ်ကောင်စီအနေနဲ့ဘုံနိုင်ငံရေးရည်မှန်းချက်တွေကိုလက်ခံပြီးပြည်သူတွေကိုအကြမ်းဖက်တာတွေကိုအဆုံးမသတ်ဘဲနဲ့တော့ဘယ်ဆွေးနွေးပွဲကိုမှလက်ခံမှာမဟုတ်ဘူးလို့လည်းအဖွဲ့၃ဖွဲ့ကသဘောထားထုတ်ပြန်ခဲ့ပါတယ်။ NCA ရဲ့အခြေခံမူတွေထဲမှာနိုင်ငံရေးပြဿနာကိုစည်ရေးနဲ့မဖြေရှင်းပဲနိုင်ငံရေးသီးနဲ့ဖြေရှင်းဖို့တွေပါဝင်ခဲ့ပေမဲ့စစ်တပ်နဲ့လက်နက်ကိုင်တွေဟာစည်ရေးရတိုက်ခိုက်မှုတွေဆက်ဖြစ်ခဲ့တာပါ။အထူးသဖြင့် KNU နယ်မြေထဲမှာတော့NCA စာချုပ်လက်မှတ်ရေးထိုးပြီးကြတဲ့ကစီးရေးတင်မှမှုတွေလည်းရှိခဲ့ပါတယ်။ NCA စာချုပ်ကို2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာ KNU အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်။